ရှမ်းနယ်ကယားနယ်စပ်မိုးပြဲမြို့နယ်တိုက်ပွဲတွေအတွင်းအရသာစစ်ပြေဒုက္ခသည်တွေကိုပါတက်ခတ်ခံရလို့ထိခိုက်တေဆုံးမှုတွေရှိနေပါတယ်။စစ်ပြေဒုက္ခသည်တွေရဲ့ယာယီစခန်းကိုလေကြောင်းနဲ့တက်ခတ်တာတွေရှိသလိုရိခါပြန်ယူတဲ့ဒေသခံတချို့ပြစ်ဒဏ်ခံရတာတွေရှိတယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပါခင်ဗျာ။
ရှမ်းကယားနယ်စပ်မိုးပြဲမြို့နယ်နဲ့ဒီမော့ဆိုမြို့နယ်နေရာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေအကြားဖေဖော်ဝါရီလ16ရက်နေ့ကတည်းကဒီကနေ့အထိနေ့စဉ်လုံးလုံးပြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီကလက်နက်ကြီးတွေနဲ့ဥတီယာမရှိပြစ်ခတ်နေသလိုတေချောင်းနဲ့ပါတိုက်ခိုက်နေတာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးကြပါတယ်။မိုးပြဲဒေသမှာတွင်လက်ရှိအဖြစ်စစ်ပြေးဒုက္ခတွေသတောင်းကျော်ရှိနေပြီးတနည်းထက်တနည်းပုံမတိုးလာနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ရက်ကြာလာတာနဲ့အမျှဆန်စီစာအခြေခံစာနာရိတ်ခါတွေပါပြက်လက်လာတယ်လို့လည်းပြောပါရယ်ဖေဖော်ဝါရီလ29ရက်နေ့မနေ့ကတော့ဒေသခံတို့နေရပြန်ပြီးတော့စာနာရိတ်ခါပြန်ယူတဲ့အခါမှာစစ်သက်စစ်ကြောင်းနဲ့တိုးပြီးတော့လေဦးပြစ်တက်ခံရတယ်လို့အကူအညီပေးနေသူသူက VOA ကိုပြောပါရယ
်ပြင်ပြစ်တက်ဆက်တာဆိုတာသောင်းကျော်ပေါ့နော်ဒီဟိုကဲနောက်ဖက်ဆန်းမှာဟိုကဲပြစ်ပြီးချောင်းပေါ့နော်ဒါမဲ့ခုထပ်ချောင်းလာလူလည်းရှိတယ်ပေါ့လော့ပဲမူပြန်နေချောင်းလည်းလူကတော့မပြန်လာလူတွေများပါတယ်အမိညာအိတ်ခါပြန်လာတဲ့လူတွေရှိတယ်အဲဒါစစ်တောင်းနဲ့တိုးတို့ဒီမှာစစ်တောင်းနဲ့တိုးတော့မှဒီစစ်သားခံရတဲ့လူတွေရှိတာပေါ့နော်
ကရင်မင်္ဂလာကျေးရွာဖက်မှာစစ်ကြောင်းသွားလာနေတဲ့စစ်တပ်တွေနဲ့တိုးပြီးတော့ရိခါပစ္စည်းပြင်ယူတဲ့အရတားပြည်သူတို့နဲ့တောင်ယာသွားတဲ့အရတားပြည်သူတို့အုံပစ်တက်ခံရတာလို့ပြောပါရယ်။ဒါအပြင်ရှမ်းကယားနယ်စပ်ဒီမော့ဆိုမြို့နယ်အနောက်ဘက်ကျမ်းရာရင်စစ်ဆောင်စခန်းရှိရာလိုပါကိုကျေးရွာမှာမနေ့ကစစ်လေရင်နဲ့ဘုံကျဲတက်ခတ်ခံရတယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပါရယ်
။စစ်ကြောင်းဖက်ခံစစ်ကြောင်းသူတို့အတွင်းပြင်နေရတဲ့ခါကျတော့အဲစစ်စီဘီချောင်းမီသားဆိုလည်းသူတို့ကဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဆိုလည်းသူရဲ့မှုတွေထောက်ချားတာတွေဒီလိုမျိုးတွေပေါ့။နောက်ပြီးအမနိညမနစ်ပိုင်းကတော့စီဆောင်အများဆုံးရှိတဲ့ဒီလိုပါဖူသေးပါမှလည်းဒီလိုပါဖူစီဆောင်တစ်ခန်းမှလည်းမနစ်ပိုင်းကအဲတော့ဒီအစီအစဉ်နဲ့လာကျဲတော့အဲ့မှာရောရင်ဆိုင်ကဖြစ်တော်တယ်အဲ့မှာလည်းတစ်ဆင့်ဆက်ဆွေးရတာဒီများရပါပဲအခုဒီစီဆောင်ချိန်နေရအင်တာနက်ချက်ကျဲတဲ့ချိန်နေပေါ့နော
်။ရှန်ကရနေဆက်မိုးပြဲနေတဲ့ဒီမော့ဆူမြို့နယ်ကစစ်မြေပြင်ဖြစ်ခဲ့တဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကနေရအတော်များများတပ်ဆွဲချထိုင်ပြီးတော့စစ်ကြောင်းလှုပ်ရှားနေတာလို့ဒေသခံတွေကပြောပါရယ်ဒီလိုအခြေအနေမှာစစ်ပြေးဒုက္ခသည်တွေဟာနေရရင်မပြောင်းနိုင်ကြပဲထွက်ပြေးတိမ်းရှောင်နေရတဲ့အတွေ့နေထိုင်စားသောက်မှုပိုခက်ခဲလာနေတယ်လို့မိုးပြဲဒေသစစ်ပြေးဒုက္ခသည်တို့ကပြောပါရယ
်အခုအစားနေပါနေဆိုလည်းအိမ်မပြေနိုင်ကြဘူးလေနေထိုင်ထိုးရတယ်တော်ထဲမှာအိရလာလို့လေတဲထဲမှာအိရလာလို့ပေါ့နော်ပြီးအိရရာပြည့်စုံနေတာကျတော့အမီးခဲကြီးတောင်းတယ်ဒါပြီးတော့စားဖို့တောက်ဖို့ကလည်းရှိတယ်လို့လည်းဟိုပါလာနိုင်တော့ပဲစားတောက်နေရတာဆိုတော့ဒီကနေ့လည်းပဲဆံနေနောက်ပိုင်းတော့တော်တော်လေးအခက်အခဲရပေါ့ဒီကစားနေရတဲ့အချိန်ကြီးပေါ့ဟိုကိုရှိတာလေးနဲ့သူရှိတာလေးနဲ့အလိုပေါင်းပြီးတော့မြေချက်စားနေရတာပေါ့
ရှမ်းကယားနယ်စပ်မိုးပြဲမြို့နယ်အနောက်ဘက်ခြမ်းမှာအသက်အရွယ်ကြီးသူတွေနဲ့ကလေးသင်ငယ်တွေအပါအဝင်စစ်ပြေးဒုက္ခသည်အိအတွက်တသောင်းကျော်ရှိတယ်လို့သိရပါတယ်အများစုကဘေးလို့ရဆွေမျိုးအိမ်စာတင်ကျောင်းဖခင်ကျောင်းနဲ့တောတောင်တွေထဲမှာဖြစ်လို့နေထိုင်နေကြတာဖြစ်ပါတယ်